Riders တင်ထောက်မှုမှာအမှုရင်ဆိုင်နေရတဲ့ဒူရဲမူဟောင်းကိုရဲစီကန်ထိန်းသိမ်းရေးအဥပဒေနဲ့ထောင်တနစ်ချခဲ့တာဟာအမှန်တရားကိုဖြေဆိုမဲ့ရဲဝန်ထမ်းတွေအတွက်နှုတ်ပိတ်တဲ့လောက်ရဖြစ်တဲ့ဆိုပြီးဒူရဲမူဟောင်းမိုးရံနိုင်ကဒီကနေ့တရားရုံးမှာပြောသွားပါတယ်။သူ့ကိုထောင်ချတာကိုလည်းဘယ်တရားရုံးဘယ်တရားသူကြီးကအမိန့်ချတယ်ဆိုတာမသိလဲရပဲအကြောင်းကြားစာပဲလက်ခံရခဲ့တာလို့တရားရုံးထွက်ချက်မှာပြောသွားပါတယ်။တရားခွင်မှာသတင်းသွက်ယူခဲ့တဲ့မမေခါကသတင်းပေးပို့ထားပါတယ်ရှင်
။ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောက်တွေအမှုကိုဒီကနေ့ရုံထုတ်ရမှာတော့ဒူရဲမူဟောင်းမိုးရံနိုင်ကိုအရင်လိုရဲယူနီဖောင်းနဲ့မဟုတ်တော့ပဲထောင်ဝစ်စုံနဲ့ရုံထုတ်လာတာကိုတွေ့ရပါတယ်။သူ့ကိုပြီးခဲ့တဲ့ဧပြီလ25ရက်နေ့ကရဲစီကန်ထိန်းသိမ်းရေးအဥပဒေနဲ့ထောင်တနစ်ချခဲ့တယ်ဆိုတာကိုဧပြီ28ရက်နေ့ကြမှာအကြောင်းကြားစာရရှိပြီးသိခဲ့ရတာဖြစ်တယ်လို့ဒူရဲမူဟောင်းမိုးရံနိုင်ကတရားရုံးမှာထွက်ဆိုခဲ့ပါတယ်။သတင်းထုတ်တွင်မိတာကိုခွင့်ပြုချက်မယူဘဲဖြေဆိုခဲ့တာကြောင့်အရေးယူခံခဲ့ရတာလို့လည်းထွက်ဆိုထားပါတယ်။ဒူရဲမူဟောင်းမိုးရံနိုင်ဟာအစိုးရလိုအပ်ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးအမှုမှာအစိုးရတပ်သေးတဦးအဖြစ်အစစ်ဆေးခံနေရတာဖြစ်ပါတယ်။သူ့ကိုရဲစီကန်ထိန်းသိမ်းရေးဥပဒေနဲ့ထောင်ဒဏ်တစ်နှစ်ချလိုက်တယ်လို့ရဟာအမှန်တရားကိုထွက်ဆိုမဲ့ရဲဝင်တန်းတွေကိုနှုတ်ပိတ်လိုက်တာဖြစ်တယ်လို့တရားရုံးအထက်သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်
။သူတို့ထောက်ချလိုက်တာနောက်ထပ်အမှန်တရားကိုပေါ်ထွက်လာမဲ့ရဲတပ်ဖွဲ့ဝင်တွေကိုချင်းချောက်လိုက်တာပဲလို့ပြောပါတယ်။
ဖန်စီကန်ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမင်းရထောင်ချောက်စင်ဖန်စီခဲ့တာဖြစ်တယ်လို့ဧပြီလ20ရက်နေ့တရက်ခွဲမှာဒူရဲမူဟောင်းမိုးရံနိုင်ကထွက်ဆိုခဲ့ပြီးအဲ့ဒီအထက်အမင်းကိုရဲမှုချုပ်တင်ကိုကိုကညွှန်ကြားခဲ့တာဖြစ်တယ်လို့ထွက်ဆိုထားခဲ့သူတဦးဖြစ်ပါတယ်။ဒီလိုထွက်ဆိုပြီးရဲစီကန်ထိန်းသိမ်းရေးအဥပဒေအရထောင်ဒဏ်တစ်နှစ်အရေးယူခံလိုက်ရတာပါ။ဒူရဲမူမိုးရံနိုင်ဟာရခိုင်ပြည်ပကအတွင်အမတ်ရှိလုံခြုံရေးရဲတပ်ရင်းကိုတာဝန်ယူခဲ့သူတဦးဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုအားလုံးတို့နှစ်ဦးဟာသူတို့အဖမ်းမခံရခင်အချိန်ကရဲမူမိုးရံနိုင်အပါအဝင်ရဲဝင်နှန်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးတွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်မှာတော့4ယောက်ကိုပြန်လည်လွှတ်ပေးခဲ့ပြီးဒူရဲမူမိုးရံနိုင်နဲ့ရဲတက်ချက်ကြီးခင်မောင်လင်းတို့နှစ်ယောက်ဆက်ပြီးချုပ်နှောင်ခံခဲ့ရတာဖြစ်ပါတယ်။အခုချိန်ထိတက်ချက်ကြီးခင်မောင်လင်းနဲ့ပတ်သက်တဲ့တည်င်းတစ်ခုခုမှမရသေးသလိုဒါနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတည်င်းအမှောင်ချထားစေပါ။ဒီကနေ့ရိုက်တာတည်င်းတောက်တွေရဲ့တရက်ခွင်မှာတော့ဒူရဲမူဟောင်းမိုးရံနိုင်ကိုပဲအဓိကစစ်မေးခဲ့တာဖြစ်ပါတယ်။ဒီကနေ့တရက်ခွင်ကြားနာမှုတွေအပေါ်မှာအားရမိတယ်လို့ရိုက်တာတည်င်းတောက်တွေရဲ့ရှေ့နေကိုတန်းစောအောင်ကအခုလိုပြောသွားပါတယ်
။အဓိကတော့ဒီတည်င်းမီဒီယာသမားကတည်င်းမီဒီယာအလုပ်ကိုဒီဥပဒေနဲ့ညီလုပ်ခဲ့ကြအောင်တရားလိုဝန်ရံလဲတာဖြစ်ဆိုခဲ့တယ်။ဒီရဲမှုမှုရနိုင်ကိုယ်တိုင်ပြီးပဲလေဒီသတင်းမီဒီယာသမားနဲ့တွေ့လို့အဖမ်းခံရတယ်ဆိုတော့နော်ရဲစီကန်တင်းတင်းဖောက်ပြတ်တယ်ဆိုပြီးစစွဲခံပြီးတော့အရေးယူထောင်တင်းချခံရတယ်။အဲ့တော့ဒီထဲထဲမှာစစွဲထားသလိုမျိုးပြုတ်ဝဲဥပဒေနဲ့စစွဲထားသလိုမျိုးလူဝဲစားစရံတွေပြီးခဲ့ပါတယ်ဆိုတော့လူတွေကိုတော့အရေးယူထားတာမတွေ့ရဘူး။အဲ့တော့ဒီဟာဒီမှုရဲ့တူးခြားချက်
ရိုက်တာသတင်းတောက်တွေရဲ့အမှုကိုလာမယ့်မေ16ရက်နေ့မှာတရားရုံးကြိမ်ထပ်မံခေါ်ဆိုထားပါတယ်။ရခိုင်မြောက်ပိုင်းပြည်ပခါတွေနဲ့ပတ်သက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချုပ်ပေါင်းမှုတွေကိုသတင်းရယူနေစင်မှာပဲရိုက်တာသတင်းသမား2ယောက်ကိုဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပြီးဒါဟာရဲဘက်ကသူတို့ကိုသတင်းပေးမယ်ဆိုပြီးထောင်ချောက်ဆင်ဖမ်းခဲ့တယ်လို့စွပ်စွဲခံရသူတွေဘက်ကတရားရုံးမှာထွက်ဆိုထားကြပါရှင်။